စကိုင်းတိုင်းကလေးမြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ကာဝေးတပ်ဖွဲ့တွေကြားနှစ်ရက်စတိုက်တိုက်ပွဲတွေဖြစ်ပြီးနောက်မှာစစ်ကောင်စီဘက်ကကြေးရွာတွေရှိရာကိုဩဂတ်လ14ရက်နေ့မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့စပေးရှောင်တွေကကူညီနေသူတွေကပြောပါတယ်ဒီတော့တွေမှာပဲခမ်းပတ်မြို့နယ်ကနေကလေးမြို့နယ်ထဲတိန့်ရှောင်နေရတဲ့စပေးရှောင်တွေကတော့စံပြက်လို့အခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်ကလေးမြို့နယ်တွေကစစ်ရေးနဲ့ဒုက္ခသည်တွေရဲ့အခြေအနေပြည်တွင်းကသတင်းပို့ပို့ချက်ကိုနန်းလောင်ကတင်ပြပေးပါမယ်
စကိုင်းတိုင်းကလေးမြို့နယ်ထဲကကြေးရွာတွေမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေဟာဩဂုတ်လ17ရက်နဲ့20ရက်တွေမှာနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်စစ်ကြောင်းတွေပြန်ဆုတ်သွားပြီးတဲ့နောက်ဩဂုတ်14ရက်မှာကြေးရွာတွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့စစ်ပေးရှောင်ကူညီပေးနေသူတွေကပြောပါတယ်တိုက်ပွဲအတွင်းကျွန်းချောင်းကြေးရွာကနေစီခန့်လာပြတဲ့ရဲသားနှုတ်ကိုလည်းစစ်တပ်ဘက်ကမီးရှို့တပ်ဖြတ်သွားတယ်လို့ကလေးစစ်ပေးရှောင်ကူညီနေသူကအခုလိုပြောပါတယ်
ဒီနေ့မှာကျွန်တော်တို့အပြန်အလှန်ဖြစ်ခဲ့ကြတာကဆက်တက်ဆက်နှစ်ဆက်တုံးရလောက်ကတည်းကပြန်ဆုတ်သွားကြကလေးမျိုးနဲ့အမျိုးဆောင်ကလေးမျိုးနဲ့အမျိုးဆောင်မှလည်းစစ်တန်ကြီးရောစစ်တန်ကြီးရောအဝင်ကြောက်ခွဲဆစ်ရှိတယ်ကြအဲ့ဒါဒီမှာကျွန်တော်တို့ဒီစစ်ကောင်စီကဒီကလေးမျိုးတောင်ပိုင်းမှာလည်းကျင်းချောင်းကြီးရကနဲ့အသားအမီပေါ့မိခင်ကိုသူကကလေးမျိုးစီခံသွားပြတယ်ကြအဲ့ဒါမှာကျွန်တော်တို့တက်ဖြတ်တယ်ဆံကြယ်လေးမျိုးရတဲ့အမိနဲ့ကလည်းမျိုးရှုထားခဲ့ကြ။လက်နဲ့ကြီးနဲ့တောက်လျှောက်ပြစ်ခတ်တာရှိရ။ဒီကလေးမျိုးပေါ့ကလေးမျိုးအမျိုးဆုံးမှရှိရကြီးရရအောင်တောက်လျှောက်ပေါ့နော်လက်နဲ့ကြီးပြစ်ခတ်နေရ။နောက်ကဒင်းနဲ့ဆိုတောက်လျှောက်ထူတာကလည်းများဖက်ဆိုထူလိုက်မျိုးဖက်ထူလိုက်ပေါ့ဒီတောက်လျှောက်ပြစ်ခတ်နေ
။စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံမှုရှိခဲ့ပြီးစစ်ရေးတင်းမာနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲအခြေအနေနဲ့အရသာတွေတည်ဆုံတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။တဆက်ထဲမှာပဲတမူးမြို့ခမ်းပတ်မြို့မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့သလိုကလေးမျိုးရဲကိုတင်းရှောင်လာတဲ့စစ်ပေးရှောင်တွေဟာအခုရက်ပိုင်းနေရက်ကိုပြန်ကြတာရှိတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမျိုးမှာတင်းရှောင်နေရသေးတဲ့ဒေသခံတွေလည်းရှိနေပြီးစစ်ပေးရှောင်တွေဟာဆန်ရှားပါပြက်လာနေတယ်လို့ခမ်းပတ်မြို့ကနေတင်းရှောင်လာတဲ့ဒေသခံတို့ကသူတို့ရဲ့အခြေအနေကိုအခုလိုပြောပါတယ
်။ပြန်ဝင်နေကြတာပဲ။အခုကတော့ဟိုပစ္စည်းတွေပါလိပြန်တယ်တဲ့လို့လည်းရှိတာပေါ့နော်။အကုန်တော့မဟုတ်ဘူးနော်။သမီးသားစုမှာဟွာနည်းနည်းဟွာတော်လက်လက်လူတွေပေါ့နော်။ဒီမှာကလည်းတော့၃ယောက်စားတော့ပေါ့။အဲ့လိုလေးဒီမှာပြောင်းနေကြတာပဲရှိတယ်။အာဆုံဆုံလေးတော့မဟုတ်ဘူးနော်။ခက်ခဲတာဒီတော့အစာတောက်စံဒီလက်သိမရှိတော့ဘူးလေ။စပားကြီးရောင်းကုန်ကြတာစားချက်ပြင်းလက်သိမလဲဘူးဆိုတော့စံဝယ်ရှာတော့တိတ်မရှိတော့ဘူးဒီမှာ။ရှိတာလေးကတော့သူတို့အရင်ကခုနတောင်းလောက်နဲ့စားတာကိုအခုက85 90လောက်နဲ့ပြန်ဝေရတာပေါ့နော်ဒီကြီးကလည်းတက်တာပေါ့
ခမ်းပတ်မြို့ထဲမှာတိုက်ပွဲတွေမရှိတော့ပေမဲ့နောက်ထပ်တိုက်ပွဲဖြစ်လာမှကိုစိုးရိမ်နေတဲ့အတွက်အခုလိုနေရက်ကိုမပြန်ပဲတင်းရှောင်နေကြတာဖြစ်ပြီးတင်းရှောင်နေရတဲ့အတော့အတွင်းနေအိမ်တွေဖောက်ထွင်းခံရတာရှိတဲ့အတွက်လည်းစစ်ပေးရှောင်တချို့သာနေအိမ်တွေကိုပြန်နေကြတာလို့ဒေသခံတွေကပြောပါတယ်ခမ်းပတ်မြို့မှာပြီးခဲ့တဲ့ဇူလိုင်22ရက်ကပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကိုစစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တို့9ရက်ကြာတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ဘက်ကရဟတ်ရင်နဲ့လေကြောင်းကနေပစ်ခတ်မှု2ကြိမ်လုပ်ခဲ့ရတဲ့အထိပြင်ထန်ခဲ့တာပါတိုက်ပွဲတွေဆက်ဖြစ်တဲ့အချိန်ကစပြီးဒီကနေ့အထိစစ်ဘေးရှောင်နေရတဲ့ဒေသခံတွေဟာရပောင်း20ကျော်ကြာမြင့်လာပြီးဖြစ်တဲ့အတွက်စာနာရိတ်ခအကူအညီတွေလည်းအရေးပေါ်လိုအပ်နေတာဖြစ်ပါတယ်